အောက်ခြေဖွဲ့စည်းတွေကတစ်စင်မြန်မာလူထုစီကိုတိုက်ရိုက်လူသားချင်းစာနာထောက်ထားရေးအကူအညီပေးကြပြီးလူထုရဲ့စာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ရေရှည်တည်တံ့တဲ့အဖြေတွေရရှိအောင်မြင့်တင်ဆောင်ရွက်ကြဖို့လူခွေရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွေရေးမဟာမင်းကြီးကမနေ့တနင်္လာနေ့ကတိုက်တော်လိုက်ပါတယ်
Role the military increased airstrikes against civilian locations by 104
စစ်ကောင်စီအာဏာသိမ်းပြီးဒုတိယနှစ်ထဲမှာရပ်ဘက်နေရာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာ148ရာခိုင်နှုန်းတိုးလာသလိုအင်ဂျင်တွေနဲ့ရော်တွေကိုမီးတိုက်တာကလည်း380ရာခိုင်နှုန်းပိုလာပြီးအဖြတ်စီးခံလိုက်ရတဲ့အင်ဂျင်က1200ရာခိုင်နှုန်းများလာတယ်လို့လူခွင့်ရေးမဟာမင်းကြီးကတင်ပြသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်လူခွင့်ရေးကောက်စီအစည်းအဝေးရဲ့မတ်လ6ရက်နေ့မြမရေးအပြန်လာဆွေးနွေးပွဲမှာမဟာမင်းကြီးဗော့ခါတက်ကအခုလိုပြောလိုက်တာပါမြို့တွင်တဲ့ရာတွေမှာအဆောက်အုံပေါင်း3900ကျော်မီးတိုက်ခံခဲ့ရပြီးပြည်သူတက်တမ3000ဟာအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတယ်လို့သူကဆိုပါတယ်။ကလေး381ယောက်အပါအဝင်အနည်းဆုံးလူ1952ယောက်အဖမ်းခံရပြီး13963ယောက်ဟာအကျဉ်းချနေဆဲဖြစ်ပါတယ်။စစ်တပ်ကဖမ်းဆီးသွားခဲ့တဲ့လူ3မုံသဘုံကျော်ကတေဆုံးကြရပြီးအာဏာသိမ်းပြီးခရဲကကလေး244ယောက်အပါအဝင်အနည်းဆုံးလူ1948ယောက်တေဆုံးခဲ့ကြရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကတင်ပြသွားပါတယ်။မြန်မာစစ်တပ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2669ကိုလေးစားလိုက်နာရမယ်လို့လည်းသူကဆိုပါတယ်ခင်ဗျာ။